Hamas အဖွဲ့အနေနဲ့တန်နေတဲ့ Israel တစားကနေကိုချက်ချင်းလွတ်မပေးဘူးဆိုရင်ငရဲလို့ဆိုရတဲ့အခြေအနေနဲ့ရင်ဆိုင်ရမယ်လို့သမ္မတ Donald Trump ကပြားပြီးပြောကြပါတယ်။တစားကနေပြန်မလွတ်ဘူးဆိုရင် Hamas အဖွဲ့အဝင်အဖွဲ့ဝင်တယောက်မကြံမလွတ်အောင် Israel ကကိစ္စရှင်းနိုင်ဖို့လိုအပ်သမျှ Israel ကိုပို့ပေးမယ်လို့လည်းသမ္မတ Trump ကသူ့ရဲ့ True Social ကွန်ရက်မှာလူမှုကွန်ရက်မှာရေးသားပါတယ်။သမ္မတ Trump ရဲ့ထင်ရှားပြောဆိုမှုကအပြစ်ကရက်စေးသဘောတူညီချက်ကို Israel ဘက်ကစက်မလွတ်အောင်အားပေးသလိုဖြစ်နေတယ်လို့ Hamas အဖွဲ့ကဒီကနေ့ကြာသပတေးနေ့မှာတုံ့ပြန်ပြောဆိုပါတယ်။သမ္မတ Trump ရဲ့တောင်းဆိုချက်က American အစိုးရအနေနဲ့ Hamas အဖွဲ့နဲ့တိုက်ရိုက်ဆွေးနွေးစကားပြောခဲ့ပြီးနောက်မှာပေါ်ထွက်လာတာဖြစ်ပါတယ်။ Hamas အဖွဲ့ကို American အစိုးရကအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားပြီးအရင်ကတိုက်ရိုက်ဆက်သွယ်စကားပြောတာမျိုးမလုပ်ခဲ့ပါဘူး။ကြံရှိနေတဲ့တစားကအားလုံးကိုချက်ချင်းလွတ်ပေးဖို့နဲ့တည်ဆုံးသူရုပ်ချင်းတွေကိုလည်းပြန်ပေးဖို့ Hamas ဘက်ကမလုပ်ဘူးဆိုရင်အပေးအယူလုံညှိနှိုင်းတာတွေပြီးဆုံးသွားပြီလို့သမ္မတ Trump ကသူ့ရဲ့လူမှုကွန်ရက်မှာရေးသားပါတယ်။ Israel နဲ့ Hamas ကြားပစ်ခတ်ရစီသဘောတူညီချက်ပထမအဆင့်ဟာပြီးခဲ့တဲ့စနေနေ့တုန်းကကုန်ဆုံးသွားပြီဖြစ်ပါတယ်။ဒီသဘောတူညီချက်အရ Israel တစားက33ဦး၊ထိုင်းတိုင်းကတစားက5ဦးဟာမတ်ဘက်ကပြန်လွတ်ပေးခဲ့ပြီးအပြန်လှန်ဟပြီးအစ္စရေးဘက်ကပါလက်စတိုင်း2000ကျော်ကိုပြန်လွတ်ပေးခဲ့ပါတယ်။